ဟာမတ်တွေကိုအပြင်းထန်ခြေမုံးမယ်အဆုံးသက်အဆင့်အပြီးသက်ဆင်နွှဲဖို့အတွက်အစ္စရေးကာကွယ်ဝင်ကြီးကပြောဆိုပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မှာပဲဂါဇာဒေသမြောက်ပိုင်းနဲ့တောင်ပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးဘက်ကသတင်းထုတ်ပြန်ထားပါတယ်မြောက်ပိုင်းရှတီဒေသမှာရှိတဲ့စစ်သွေးကြွတွေရှိတဲ့နေရာနဲ့ခံယူနစ်ဒေသတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။အစ္စရေးတပ်ဖွဲ့ဝင်တွေကစစ်သွေးကြွဒါဇင်ပေါင်းများစွာကိုတပ်ဖြတ်ခဲ့ပြီးဒုံးကျည်တပ်ဆင်မှုတရားခန့်ကိုရှာဖွေတွေ့ရှိခဲ့တယ်လို့လည်းပြောပါရယ်။လေဗနွန်တောင်ပိုင်းမှာလည်းဟစ်ဘိုလာတင်ကားတွေကိုညပိုင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါရယ်။အခုလိုနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေကြောင့်ဒေသရင်းမှာပြည်ပခန့်တွေမြင့်တက်လာမှာကိုစိုးရိမ်မှုတွေရှိနေကြပါရယ်။ဟာမတ်စ်ကစီးရဲရဖိအားပေးမှုမရှိဘဲနဲ့နောက်ထပ်တရားခန့်တွေကိုလွှတ်ပေးမယ့်အလားအလာမရှိတဲ့အတွက်ကြောင့်မို့လို့စစ်စင်ရေးကိုအပြည့်အဝမရက်နိုင်ဘူးလို့အစ္စရေးကာကွယ်ဝင်ကြီးယိုလန် US ဂလန်ကသတင်းတောက်တွေကိုမနေ့ကပြောပြီးတော့အပြစ်ခတ်ရက်စဲရေးကိုလည်းညှင်းဆိုခဲ့ပါတယ်။ဂါဇာမြောက်ပိုင်းမှာတိုက်ခိုက်မှုတွေကိုမကြခင်ကပဲအဆုံးသတ်ခဲ့တယ်လို့ဂါဇာတောင်ပိုင်းမှာလုပ်နေတဲ့ပြင်းထန်တဲ့စစ်ရေးတိုက်ခိုက်မှုတွေကိုလည်းမကြခင်မှာအဆုံးသတ်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်။ဒီနေရာနှစ်ခုစလုံးဟာအစ္စရေးစစ်တပ်အတွက်နောက်တဆင့်တက်ဖို့အခိုက်အတန့်ပါပဲလို့လည်းပြောထားပါဗျ။အော်တိုဘာလာတိုက်ခိုက်မှုတွေအတွင်းပြန်ပြီးဆွဲခံရတဲ့အစ္စရေးတစားကန်နှစ်ဦးသေဆုံးမှုကိုဟာမတ်စ်ကကြေညာပြီးနောက်ပိုင်းမှာဂလန်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါရဲ့ရှင်။